ရခိုင်ပြည်နယ်မှာတော့ပြီးခဲ့တဲ့2019ခုနှစ်တုန်းကမွတ်စလင်10ယောက်ကိုတပ်ဖြတ်ခဲ့မှုနဲ့ဆက်နွယ်ပြီးထောင်ဒဏ်ကျခံနေရသူတွေကရဲဝင်နှန်းတဦးကိုလည်းပြစ်ဒဏ်လျှော့ပေါ်ခွင့်နဲ့ပြန်ပြီးတော့လွှတ်ပေးလိုက်ကြောင်းမြန်မာအစိုးရကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ဒီမတိုင်ခင်မှာတုန်းကလည်းတပ်မတော်သား9ဦးကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ကလူငယ်ချမ်းသာခွင့်နဲ့တနှစ်တောင်မပြည့်သေးခင်မှာပဲပြန်ပြီးတော့လွှတ်ပေးလိုက်တဲ့အပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါ။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းနင်ကျွော်မှာ2019ခုနှစ်တုန်းကမွတ်စလင်၁၀ယောက်ကိုတပ်ဖြတ်ခဲ့မှုနဲ့ထောင်ဒဏ်ပစ်ပေးခံရတဲ့ရဲဝင်တပ်ဦးဟာလည်းတပ်မတော်သား9ဦးလိုပဲပြန်လည်လွတ်မြောက်လာတဲ့အကြောင်းတမရယုံပြောခွင့်ရဦးစော်ထေကအတည်ပြုပြောဆိုလိုက်ပါတယ်။အမှုမှာထောင်ဒဏ်ပစ်ပေးခံရတဲ့အရက်သားတစ်ယောက်ကတော့အပြစ်ပေးခံရဆဲဖြစ်ကြောင်းလဲအစိုးရရဲ့တတိယတနှစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးရဲ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပ
ါရဲတပ်သားဇွဲမောင်မောင်ရဲတပ်သားဇွဲမောင်မောင်ကကျွန်တော်တို့ရဲစခန်းထိန်းသိမ်းဥပဒေပုံမှန်16ခါဝေးအရာပေါ့နော်ထောင်3နှစ်သူ့ကိုစက္ကန့်ခဲ့တာဖြစ်ပါတယ်အဲ့ဖြစ်စဉ်မှာသူကဟိုဒီတပ်ဖွဲ့ရင်းနဲ့ပါသွားတာဖြစ်ပါတယ်အဲ့တော့သူ့မှာတော့ဟိုတပ်လူတပ်တော်တို့ဘာလို့အဲ့ကျန်တဲ့ဟာတွေမှာတော့မရှိဘူးအဲ့တော့တခါလဲပါသွားတဲ့အတွက်သူရဲစခန်းတင်းတင်းဥရီနဲ့အေးအေးယူခဲ့တာဖြစ်ပါတယ်။ပြီးရင်တော့သူ့ကိုချော့ပေါ်ပြစ်ဒဏ်ပြင်ဆင်ပေးဖို့ဆိုတော့သူလည်းအယူခံတင်ပါတယ်။တင်းတဲ့အချိန်မှာ၈ရက်၅လ2019ညနေ6နာရီမှာသူတို့လက်ခံရတဲ့အတွက်ရဲစခန်းဥရီပုံမှန်နဲ့ပြစ်ဒဏ်ချော့ပေါ်ပေးလိုက်တာဖြစ်ပါတယ်။အဲဒီပြစ်ဒဏ်ချော့ပေါ်တဲ့အချိန်မှာသူကထောင်ဒဏ်တနည်းနဲ့9လတနည်းနဲ့9လဖြစ်နေပါပြီ။မူလပြစ်ဒဏ်ချတာက3နှစ်ပေါ့နော်။အဲတော့ကျတော့၈ရက်ဆိုတော့ရိုက်တာတနည်းတော့တယောက်ကိုလွတ်ပြီးနောက်တစ်ရက်ပေါ့။အဲမှာကျေတတာဆွေးမောင်လွတ်တာဖြစ်ပါတယ်။နောက်မူလာတန်းပြအကြောင်းဆရာမူလာတန်းပြအကြောင်းဆရာဦးထွန်းဤအဖဦးမောင်ဤသူကတော့အလုံးနဲ့ထောင်တန်း9နှစ်ပေါ့အမှုတော်တော်တော်ဖြစ်ပါတယ်။အဲ့တော့သူကတော့လက်ရှိမှာတော့ထောင်9နှစ်နဲ့ထောင်တန်းချက်ခံနေစေဖြစ်ပါတယ
်။အမှုနဲ့ဆက်နေပြီးထောင်တန်း10နှစ်အထိပြစ်ပေးခံရတဲ့တပ်မတော်သား9ဦးကိုတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာပဲတပ်မတော်ကာကွယ်ဦးစီးချုပ်ရဲ့လူငယ်ချမ်းသာခွင့်အမိန့်နဲ့ပြန်လည်လွတ်ပေးခဲ့တာဖြစ်ပါတယ်။လူအများကိုတပ်ဖြတ်ခဲ့တဲ့အတွက်ကြီးလေးတဲ့ပြစ်ဒဏ်တွေကြောက်ခံရသူတွေကိုလူငယ်ချမ်းသာခွင့်ပေးခဲ့တဲ့အပေါ်ပြည်ရင်းပြည်ပါလူခွေလှူရှားသူတွေဘက်ကတော့ဝေဖန်မှုတွေရှိနေခဲ့ပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှေ့နေတူဦးဖြစ်ခဲ့တဲ့ဥခင်မောင်စောကတော့အခုလိုပြန်လဲလွတ်ပေးလိုက်တာနဲ့ပတ်သက်ပြီ
းဒီကနေ့ကာလအထိပေါ့ဗျာဥပဒေဆိုတာအုပ်စိုးသူလူသားစားအာဏာရလူသားစားလုံးလုံးအသုံးချနေတာဒီကနေ့ထိမပြောက်သေးပါဘူးဗျာ။နော်မတရားလွန်းတာပြန်သွားပြီပေါ့ဗျာ။ဥပဒေကြောင့်အရာကျွန်တော်တို့ကဒါမညီမြဘူးကောနော်ဥပဒေဆိုတာကကျွန်တော်တို့ဟိုဟာဖြည့်ရမှာဥပဒေမျက်မှောက်မှာနော်ဟိုလူတိုင်းတန်းလို့ရှိရမှာဆိုတဲ့ကိစ္စကြီးတာဟုတ်ရနော်အဲ့တော့ဟိုအဲ့ဒီမူနဲ့မကိုက်ဘူးပေါ့အဲ့တော့သူ့အတွက်ဘယ်လိုကုစားမလဲဆိုတာအဲ့ဒါကိုကျွန်တော်တို့အကုန်လုံးဝိုင်းပြီးတော့ဥပဒေသမားတွေနဲ့နော်လူအခွင့်အရေးဒီဟိုလိုလားတဲ့လူတွေဝိုင်းစဉ်းစားကြရမယ့်ကိစ္စပါ
နှစ်ရှည်ထောင်တန်းပြစ်ပေးခံရတဲ့တမရော်သားတွေကိုအတနာခံစားတင်သွင်းခဲ့ပြီးတဲ့နောက်တမရော်ကာကွယ်ရေးဦးစီးချုပ်ကထောင်တန်း10နှစ်ကနေတစ်နှစ်အထိရှော့ပေါ်ပေးလိုက်တဲ့အတွက်ပြန်လည်လွတ်မြောက်လာခဲ့တာဖြစ်ကြောင်းတမရော်သတင်းမှန်ပြန်ကြားရေးပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးချုပ်စောမင်းထွန်းက VOA ကိုပြောဆိုထားပါတယ်။တမရော်ယုံပြောရေးဆိုခွင့်ရှိသူဦးစောထီကလည်းလူညိုရေးတပ်ဖွဲ့ဝင်တွေကိုပြန်လွတ်ပေးတာနဲ့ပတ်သက်လို့အခုလိုပြောပြပါဗျ။
သူတို့ရဲ့တမရော်အဲ့ဥပဒေပေါ့နော်။အဲ့ဥပဒေရသူတို့ကျွန်တော်တို့ပြန်ပြီးတော့အယူခံတင်ပါတယ်အတနာခံစားတင်ပါတယ်တင်တဲ့ပုံမှာဒါကစစစ်တွေပေါ့နော်အဲ့ရနေတစင်ထောက်ခံပြီးတော့တင်ပါတယ်တင်တဲ့ပုံမှာတမတော်ကောင်ဦးစုကြီးတင်တာဖြစ်ပါတယ်တမတော်ကောင်ဦးစုချုပ်ကနေပြီးတော့စစ်ဥပဒေချုပ်ရုံးကိုဥပဒေချောင်းကပြန်ပြီးမေးမြန်းတယ်စစ်ဥပဒေချုပ်ရဲ့တင်ပြချက်အရထောင်ဒဏ်စနစ်ကနေပြီးတော့တနည်းကိုရှင်းချလိုက်တယ်ဆိုပြီးတော့ကျွန်တော်သိရပါတယ်ဆိုလိုတာကတော့ဟိုတမရရဲ့လူငင်းချမ်းသာခွင့်ပြစ်ဒဏ်လူငင်းခွင့်နဲ့ဟိုလွတ်တာမဟုတ်ပါဘူးတမတော်ရဲ့ဒီတမတော်အဥ္ဒီအရာပေါ့နော်နောက်တစ်ခုကတမတော်ရဲ့တရားစီရင်လုပ်ငန်းစဉ်အရာသူတို့လှုပ်ဆောင်သွားတာဖြစ်ကြောင်းထေချာလို့ပ
ါဒီအမှုကိုစုံစမ်းရင်းနိုင်ငံတော်လှုပ်ဝက်ချက်အဥ္ဒီဖောက်ဖျက်မှုနဲ့ထောင်ဒဏ်9နှစ်အပြစ်ပေးခဲ့ရတဲ့ရိုက်တာသတင်းတောက်2ယောက်ဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးနှုတ်ဦးကတော့တမရရဲ့လူငင်းချမ်းသာခွင့်အမိန့်နဲ့ဒီလာထဲမှာပဲပြန်လည်လွတ်မြောက်လာခဲ့တာပါ2019ခုနှစ်ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အဖွဲ့ကိုမြမလုံးညိုကြီးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးအတွင်းလူခွန်ကြီးချုပ်ဖောက်မှုတွေအကြီးကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝိုင်းကဆွဆွဲပြောဆိုထားတာရှိပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိမတ်ပြုလက်ခံ မထားတဲ့မြန်မာစစ်တပ်နဲ့အစိုးရကတော့နိုင်ငံတကာကဆွတ်ဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိဘူးလို့ညှင်းဆန်းထားပြီးကျူးလွန်သူတွေကိုလည်းအရေးယူသွားမှာဖြစ်တဲ့အကြောင်းပြောဆိုထားပါရှင်။